ပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ဒေါန်ဆန်းစုကြည်အစိုးရကသူ့ကိုခန့်အပ်ထားတာဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့ညွှန်ကြားချက်အတိုင်းပဲအလို့ဆက်လုပ်သွားမှာဖြစ်သလိုဖမ်းဆီးခံရတဲ့ဒေါန်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုပြန်လည်လွှတ်ပေးဖို့ဒီနေ့နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကတင်းလာနေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကြေညာချက်နဲ့တန်ယုံနဲ့ညှိနှိုင်းဆောင်ရွက်နေတဲ့မြန်မာပြည်တကြွလှုပ်ရှားသူအထူးကုဆရာဝန်ဒေါက်တာတက်ကိုကိုမန်အင်ဂျင်နိုင်ကဆက်သွယ်နင်းမြန်းထားပါတယ
်။တန်တန်ကဒီမြန်မာတန်မတ်ကြီးဦးကျော်စွာမင်းကနေပြီးတော့ NLD အစိုးရသားပေါ့နော်သူ့ရဲ့အစိုးရဖြစ်ကြောင်းဆိုရဲထောက်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့ NLD ကိုသူကတစ္ဆာခံနေဆိုတဲ့သဘောလားဘလို့နားလဲတာလဲရှင်
။ဘလို့နားလဲထားလဲဆိုတော့ဦးကျော်စွာမင်းကပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရသူ့ကိုခန့်ထားတာပါတဲ့သူကဒေါအောင်ဆန်းစုကြည်အစိုးရကိုပဲမှာလက်အောက်မှာပဲသူအလုံးလုံးပါတယ်ဆိုရဲကြီးညာချက်ကိုဒီနေ့ထုတ်ပါတယ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်ကိုလည်းအမြန်လွတ်ပေးဖို့သူတရင်ထုတ်တဲ့ထဲမှာပါပါတယ်ပြီးတော့သူဒီဒီကပေါ့နော်foreign secretary လို့လည်းခေါ်ရဲ secretary of state လို့လည်းခေါ်ရဲdominic rep နဲ့လည်းသူဒီနေ့တွေ့ပါတယ်တဲ့ပြီးတော့နောက်ပေါ့နော်အာရှရေးရဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးNigel Adams နဲ့သူတော့ကြာနေရတွေ့ပါတယ်တဲ့မြောက်စလုံးကသူ့ support လုပ်ပါတယ်တဲ့အဲ့ဒါနဲ့သဘောတူညီချက်ရပါတယ်တဲ့အဲ့လိုမျိုးရေးထားပါတယ်ခင်ဗျအ
ဲ့တော့ဒီတန်မတ်ကြီးကိုယ်တိုင်ပေါ့နော်သူတို့ဒီလန်ဒန်ကမြန်မာတန်ယုံ website မှာဟိုတင်လိုက်တဲ့ညင်ညာချက်နဲ့ပတ်သက်လို့ဒါ CDM အမိတ်မနာခံရေးအကြမ်းဖက်လှုပ်ရှားမှုပေါ့နော်ဆီယနာသိန်းစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာတယ်လို့ရောပြောလို့ရပါရှင်
အဲ့ဒါကတော့ indirectly တော့ပြောလို့ရပါတယ်ဒါပေမဲ့တာမတ်ကြီးကိုယ်တိုင်အဲ့ဒီကိစ္စကိုဘာမှ announce မလုပ်ပါဘူးခင်ဗျ manager ကြာရင်တော့သူကလုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်သူတရင်ထုတ်ပြန်ချက်တွေပါလေလုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တိုင်တော့အသေးသေးပို့ပြရမှာပေါ့နော်ဟုတ်ကဲ့အဲ့
တော့ဟိုမြန်မာတန်ယုံနေနေတကယ်လို့အခုလက်ရှိမြန်မာနိုင်ငံထဲမှာကြာတော့စစ်တပ်ကဖျက်ဆီးထားတဲ့အုပ်ချုပ်ရေးကောင်စီကလည်းရှိနေတယ်တစ်ဖက်မှာလည်း NLD အစိုးရကပဲသူတို့ဆက်ရပြခံယူထားတဲ့ခါကြတော့ဟိုတန်ယုံလုပ်ငန်းစဉ်တွေကြာတော့ဘယ်လိုဆက်လုပ်နိုင်မယ်လို့ဟိုမျှော်လင့်ထားလဲရှင်
အော်ကျွန်တော်အားတော့အတိအကျမသိရပါဘူးခင်ဗျာဒါပေမဲ့ကျွန်တော်အနေနဲ့ယူဆကြည့်တာပေါ့အခုမှလောက်တော့မဖြစ်တော့ဘူးဘာလို့လဲဆိုတော့သူဒီ British နိုင်ငံသားရေးဝန်ကြီးနဲ့ရောလက်ထောက်နိုင်ငံသားရေးဝန်ကြီးအာရှရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ရောသူတိကျတွေ့ထားတယ်ဆိုတော့ဒါတွေတော့ကသူတို့တွေအကုန်လုံးချိုးတင်ပြီးတော့ဟိုစီမံမှုတွေရှိနေတယ်လို့ယူဆပါတယ်ခင်ဗျာဒါပေမဲ့ပေါ့နော်တခုရှိတာကတော့သူအဲ့ထက်မှရေးထားတာတန်ရုံးမပိတ်ဘူးလို့သူရေးထားပါတယ်ဆိုတော့သူကဒီဟိုပေါ့နော်တန်တမန်ရေးရာရသူဘက်ကတတ်နိုင်တယ်လို့စူးစမ်းပြီးတော့အမေစုနဲ့အတမိုင်းဝင်ရင်လူမျိုးကိုရုပ်ပါမယ်လို့သူရေးထားပါတယ်ဆို
တော့သူဒီလိုမျိုးပြင်ညာချက်ထုတ်ဖို့လေဒီတိမ်အစိုးရနဲ့သူညီနိုင်ဆောင်ရွက်တာမျိုးတွေပေါ့နော်ဆွေးနွေးရည်လည်းရှိတယ်လို့သိရတဲ့ခါကျတော့ဒီလိုတန်မတ်ကြီးရဲ့အခုလိုပြင်ညာချက်နဲ့ပတ်သက်ပြီးတော့ဟိုဒီတိမ်အစိုးရဘက်ကဘလို့တုံ့ပြန်မယ်လို့မြင်လဲရှင်
အခုကဟိုသူတရားဝင်ရေးထားတယ်လေတောက်ကြနေရတခါတွေ့ရဒီနေ့တခါတွေ့လို့သူရေးထားတယ်ပေါ့နော်အဲ့ဒါကိုကြည့်ကြရအဖြစ်သူတို့ကသဘောတူညီမှုတစ်ခုခုတော့ရထားတာလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟိုကျွန်တော်အတိအကျတော့မသိဘူးပေါ့မင်းရဲ့ဆရာကြရင်ဘာကြည့်ညာမလဲဆိုတော့ကျွန်တော်စောင့်ကြည့်ရပါလိမ့်မယ်ပြီးတော့အင်္ဂလိပ်အစိုးရကလည်း British အစိုးရကလည်းဘာကြည့်ညာမလဲဆိုတော့ကျွန်တော်စောင့်ကြည့်ပါမယ်ပေါ့နော်အဲ့တော့မင်းရဲ့ဆရာကြရင်မြန်မာတိုင်ယုံကကြည့်ညာချက်လည်းထုတ်နိုင်ပါတယ် UK အစိုးရကလည်းကြည့်ညာချက်ထုတ်နိုင်ပါတယ်ကျွန်တော်ကြည့်မယ်အခုဟိုမှာတော့ Dominic Rep ကတော့ဟိုမှာသူ့ရဲ့ Twitter မှာတွေ့လို့လိုက်ပြီးသူအဲ့ဒါကိုသူအရာကိုတာမကြီးကိုချီးကျူးကြောင်းတာမကြီးရဲ့ coverage ကိုသူကဟိုပါပေါ့နော်ကုန်ယူကြောင်းသူရေးထားတယ
်အဲ့တော့ဟိုတာမကြီးရဲ့အခုလိုညင်ညာချက်အပေါ်မှာအင်္ဂလန်မှာရှိတဲ့မြန်မာအတိုင်းဝိုင်းပေါ့နော်ကိုဒေါက်တာတက်ကိုကိုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်ဟောကျွန်တော်တို့တော့အရာဝန်တာတာပေါ့နော်ကျွန်တော်တို့တာမ assessment မှာကျွန်တော်တို့ဘယ်သူနဲ့မှမခင်ခဲ့ကြဘူးပေါ့နော်အခုမှတာမကြီးဦးကျော်စွာမင်းကကျွန်တော်တို့မြန်မာ community နဲ့အမေစုလက်ထက်မှာအရန်ကိုကျွန်တော်တို့ပြီးဆိုင်တယ်ပေါ့နော်ဒါမှလည်းနည်းစဝင်းကွဲစရာလေးလည်းပထမပိုင်းမှာတော့ဖြစ်တယ်ပေါ့ဘာလို့လဲဆိုတော့ဒီအာနာသိင်းကြီးရဲ့ကျွန်တော်တို့ပြည်သူလူထုကတော့ဟိုသူ့ဆရာမျှော်လင့်တာချက်ချင်းကျွန်တော်တို့ဘက်ကရတယ်လို့သူချက်ချင်းပြောတာကိုကျွန်တော်ကမျှော်လင့်ခဲ့ကြတယ်ပေါ့ဒါပေမဲ့အဲ့မှာလည်းတချို့တွေလည်းဒေါသထွက်တာတွေ upset ဖြစ်တာတွေမယုံမကြည်တာတွေဖြစ်တယ်ပေါ့ဒါပေမဲ့လည်းဘာပဲပြောပြောကျွန်တော်တို့ကအခုတိုက်ပွဲဝင်နေတဲ့အခါမှာကိုယ့်ဘက်ကလူများသိမ်းမလောက်များပြီးတော့အရေးပါတဲ့ပုံကိုယ်တွေပါလာဖို့အရေးကကျွန်တော်တို့အတွက်အဓိကအရေးကြီးပါတယ်အဲ့တော့ပြီးခဲ့တဲ့ဟာတွေဖြစ်တဲ့ဖြစ်ခဲ့တဲ့ဟာတွေမေးလိုက်ပါပေါ့နော်ရွေးကောက်ပွဲမတိုင်ခင် assessment ဒီဒေါအောင်ဆန်းစုကြည်ဆိုရလက်ထက် assessment မှာ UK ရောက်မြန်မာပြည်သူလူထုနဲ့မြန်မာတိုင်းရောတတော်ကိုအစည်းအကြခဲ့ပါတယ်ဆိုအဲ့တော့အဲ့ဒီသမိုင်းကောင်းလေးတွေကိုပဲပြန်ပြီးတော့အတိတ်ကိုပဲပြန်သွားပြီးတော့ဇာတိရပေါ့နော်နားလည်မှုလွယ်ကလေးအတိတ်ကိုမေးလိုက်ပြီးတော့ရှေ့လျှောက်ပြီးတော့အတူတူလက်တွဲပြီးဆောင်ရွက်ကြဖို့ပဲကျွန်တော်ကတော့အားလုံးကိုအကြံပြုပါတယ်